အမေရိကန်သမ္မတဖြစ်တာဝန်ယူပြီးပထမဆုံးအကြိမ်ပြပခရီးစဉ်ဖြစ်သမ္မတဂျိုးဘိုင်ဒန်ဒီလနောက်မှဥရောပကိုသွားရောက်မှာဖြစ်ကြောင်းအင်ဗျူရောကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းစုတာဝန်ယူခဲ့တဲ့သမ္မတဘိုင်ဒန်ဟာဗြိတိန်ဘယ်ဂျီယံနဲ့ဆွစ်ဇာလန်နိုင်ငံတွေကိုသွားရောက်မဲ့ဇွန်လ10ရက်နေ့ကနေ16ရက်နေ့ထိခရီးစဉ်အတွင်းနိုင်ငံတကာကောင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခရီးစဉ်ဟာမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ထူထောင်မှုနဲ့ကမ္ဘာတော်ဆင်ခွန်မှုတွေနဲ့အမေရိကန်ရဲ့ကျိုးစီးပွားတွေလုံခြုံစိတ်ချမှုရှိစေဖို့မဟာမိတ်တွေနိုင်ငံတကာမိတ်ဖက်တွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မယ်အမေရိကန်ရဲ့တနေထံကိုအလေးထားအာရုံစိုက်မှာဖြစ်ကြောင်းလည်းအင်ဗျူရောပြောဝင်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။သမ္မတဘိုင်ဒန်ကဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာဖြစ်ပြီးဇွန်လ17ရက်နေ့ကနေ23ရက်နေ့ထိကျင်းပမယ်ကမ္ဘာတည်တည်ခုနှစ်နိုင်ငံ G7 အဖွဲ့ရဲ့စည်းဝေးပွဲကိုလည်းတရားမှာဖြစ်ပါတယ်ဗြိတိန်ခီးစဉ်အဆုံးမတက်ခင်ဇွန်လ13ရက်နေ့မှာတော့ဝင်းစာရဲတိုက်မှာအဲလစ်ဘက်ပြည်မှာကြီးနဲ့လဲတွေ့ဆုံမှာပါဗြိတိန်နိုင်ငံပြီးဘယ်ဂျီယံနိုင်ငံခီးစဉ်မှာတော့ဘရက်ဆဲမြို့ကမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးထိပ်သီးစည်းဝေးကိုတက်ရောက်ပြီးနေတိုးရဲ့လုပ်ငန်းတွေနဲ့မဟာမိတ်ဖွဲ့ဝင်တွေရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတွက်အမေရိကန်ကဆက်လက်ပါဝင်ဆောင်ရွက်မယ်အကြောင်းအလေးထားပြောဆိုမှာဖြစ်တယ်လို့လည်းအင်ဗျူရောပြောခဲ့သူကပြောဆိုထားပါတယ်ဘရက်ဆဲမြို့မှာပဲတူရကီသမ္မတရီချစ်တိုင်ရဲ့အာရိုဝန်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားနဲ့ဒေသရင်းကိစ္စတွေကိုလည်းဆွေးနွေးမှာပါဇွန်လ15ရက်နေ့ကျင်းပမဲ့ဥရောပသမ္မတ EU နဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲမှာတော့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ကျန်းမာရေးအန္တရာယ်စီးပွားရေးပြည်နယ်ထူထောင်ရေးရာသီဥတုဖောက်ပြန်မှုပြဿနာတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်ခီးစဉ်တွင်ဘယ်ဂျီယံပြည်ဖိလစ်ပင်ဝန်ကြီးချုပ်အလက်ဇန်ဒါဒီကရူးနဲ့လည်းတွေ့ဆုံမှာပါဥရောပခီးစဉ်နောက်ဆုံးဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ16ရက်နေ့ကျတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံမှာပါသမ္မတဘိုင်ဒန်ကဆွစ်ဇာလန်သမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်